Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ17ရက်တောက်ကြနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူလာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါရှင်ကျမခင်မြွှေပါမြောက်ကိုရီးယားကစီးအီးယားတိုက်ခိုက်တာတွေစပြီးလုပ်လာမယ်ဆိုရင်သူတို့ဘလို့မှထိမှန်မထားတဲ့အဖြစ်အပျက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံတုံ့ပြန်လိုက်ပါတယ်အမေရိကန်တာဝန်နဲ့အရာရှိရာပေါင်းများစွာကိုရုရှားကနေနှင်ထုတ်ဖို့ရုရှားသမ္မတကဆုံးဖြတ်တာဟာအမေရိကန်အတွက်တော့အသုံးစိတ်တတ်တာစီမဲ့အကြောင်းပဲလို့သမ္မတထရမ့်ကပြောပါတယ်နောက်တောင်တရုတ်ပြည်နယ်ပြင်တဲကတရုတ်လူလုံကျွန်းတစ်ခုအနီးအမေရိကန်စစ်သင်္ဘောတစ်စင်းဖြတ်သွားတဲ့အတွက်လုံးဝမကျေနပ်ဘူးလို့တရုတ်အစိုးရကဒီကနေ့ပြောပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရနိုင်တဲ့အထူးပြောပြပေးပါမယ်ရှင
်အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ပြည်တွင်းစစ်ရဲစဲရေးပေါ်မှာဒေါက်အောင်ဆန်းစုကြည်ရဲ့သဘောထားကိုအခုလိုကြားကြရမှာပါ
လွတ်လပ်ရေးရာဇင်ကစပြီးတော့ပြည်တွင်းစစ်မီးတွေမငိမ့်နိုင်တဲ့ကျမတို့နိုင်ငံမှာငြိမ်းချမ်းရေးရအောင်လုပ်ဖို့ဆိုတော့ပထမဦးဆုံးအရေးအကြီးဆုံးကိစ္စလည်းဖြစ်ပါတယ်။ကျမတို့ရဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ
်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဒီမိုကရေစီ အသွင်ကူးပြောင်းရေးဆွေးနွေးပွဲအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်။အစိုးရနဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ရဲ့နိုင်ငံရေးဆွေးနွေးပွဲကလည်းဆွေးနွေးကြတဲ့အဓိကအချက်၈ချက်အနက်၄ချက်ကိုသဘောတူညီချက်ထဲမှာအစိုးရနဲ့တမရဘက်ကတနိုင်ငံလုံးအပြည့်ရဖို့စတင်ကြေညာပေးဖို့လဲပါဝင်ပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်အရက်တွေမှာညမထွက်ရအမိတ်ပုံမှန်144တက်တန်း2လထပ်တိုးလိုက်ပါတယ်။ဒီလိုသတင်းဆောင်ပါတွေနာဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုရနိုင်တို့ကြေညာပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုနေတာတွေကိုရပ်တန့်မဲ့ပုံမရှိပါဘူး။မြောက်ကိုရီးယားဘက်ကစီးအီးယားတိုက်ခိုက်တာတွေသာစပြီးတော့လုပ်လာမယ်ဆိုရင်သူတို့ဘယ်လိုမှထိမှန်မထားတဲ့အဖြစ်အပျက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောဆိုလိုက်တာပါ။ Pacific သမုဒ္ဒရာတွေကအမေရိကန်ပိုင်နယ်မြေတစ်ခုဖြစ်တဲ့ဂွမ်ကျွန်းကိုပဲထိန်တုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုခဲ့တာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားစကလုံးတွေနဲ့အပြန်အလှန်စိန်ခေါ်ပြီးတင်းမာမှုတွေတိုးလာနေပါတယ်။ကွမ်ကျွန်းကိုသူပါလုပ်မယ်ဆိုတာစောင့်ကြည့်ပြီးတခုခုလုပ်လာမယ်ဆိုရင်တော့အရင်ကဘယ်သူမှမမြင်ဘူးသေးတဲ့အခြေအနေမျိုးမြောက်ကိုရီးယားမှာဖြစ်လာတာကိုမြင်ရလိမ့်မယ်လို့သမ္မတထရမ့်ကကြာတာပြင်းနေတုန်းကပြောဆိုပါတယ်။ကွမ်ကျွန်းနဲ့အမေရိကန်ပြည်ထောင်စုကိုချင်းချောက်တာကိုသိခံမှာမဟုတ်တယ်လို့မဟာမိတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုချင်းချောက်တာကိုလည်းလက်ခံမှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းကွမ်ကျွန်းအနီးကိုပဲထိန်တုံးကြီး၄စင်းနဲ့ပြစ်လွတ်တိုက်ခိုက်မဲ့အစီအစဉ်ကိုအပြည့်အသက်လှုပ်ဆောင်နေတယ်လို့မြောက်ကိုရီးယားကပြောဆိုပြီးတော့နိုင်ပိုင်းကြမှာပဲသမ္မတထရမ့်ကအဲ့ဒါလိုပြန်လည်တုံ့ပြန်တာဖြစ်ပါတယ်။စီးရင်းနီးလန်းတွေချမှတ်လှုပ်ဆောင်ရမှာတာဝန်ရှိတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားရင်းနဲ့ပတ်သက်လို့တန်တမာရေးနီးလန်းနဲ့ဖြည့်ရှင်းနိုင်ဖို့ကိုအဓိကအလေးပေးဆောင်ရွက်နေတယ်လို့ပြောပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်တန်ဝန်နဲ့အရာရှိရာပေါင်းများစွာကိုရုရှားနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တာကအမေရိကန်ပြည်ထောင်စုကိုငွေကြေးကုန်ကျမှုတည်တည်တသာရောကျသွားစေမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတပူတင်ကတကယ်တော့အကူအညီပေးလိုက်တာဖြစ်တယ်လို့သူကသတင်းတောက်တွေကိုကြာသပတေးနေ့ကပြောပါတယ်။ကျွန်တော်အနေနဲ့လစာငွေအသုံးစရိတ်တွေရှော့ချဖို့ကြိုးစားနေတာကြောင့်ကျွန်တော်အနေနဲ့သူ့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။သူကလူတော်များများကိုတိုင်းပြည်ကနေပြန်ထွက်ဖို့ပြောလိုက်တဲ့အတွက်ကျွန်တော်တို့လည်းလစာအသုံးစရိတ်ရော့ကျသွားတာကြောင့်ကျေးဇူးတင်ပါတယ်။အဲ့လူတွေကိုပြန်ပြီးတော့လွတ်စရာအကြောင်းမရှိပါဘူးလို့သမ္မတထရမ့်ကပြောပါတယ်။အင်ဂျီတော်ကတော့သမ္မတရဲ့မှတ်ချက်အပေါ်မှာတစုံတရာချက်ချင်းပြောဆိုတာတော့မရှိသေးပါဘူး။သမ္မတထရမ့်ဟာရုရှားနိုင်ငံအပေါ်မှာတင်းတင်းပြပြမဆက်ဆံတဲ့အတွက်ဝေဖန်ခံနေရတာပါ။ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကထရမ့်အနိုင်ရအောင်ကြောင်းဝင်နှောက်ယှက်တယ်လို့အမေရိကန်ထောက်လှမ်းရေးတွေကအစီရင်ခံခဲ့ပြီးတဲ့နောက်အဲ့ဒီချိန်ကအမေရိကန်သမ္မတဖြစ်ခဲ့တဲ့သမ္မတဘရက်ဥဘောမာကရုရှားတန်တမာ35ရာခိုင်နှုန်းထုတ်ပြီးတော့အမေရိကန်မှာရှိတဲ့ရုရှားပိုင်အပန်းဖြေစခန်းတစ်ခုကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာရုရှားသမ္မတပူတင်ကအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ရုံးဝန်ထမ်းတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့အမိန့်ထုတ်ခဲ့တာပါ။အမေရိကန်ရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုရှားဘက်ကညှဉ်းဆဲထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတရဲ့လုပ်ငန်းတွေ80အကောင့်ထဲပို့ရမှာအထူးကြတဲ့အခမ်းအနားမှာပါဝင်နေသူတဦးဖြစ်တဲ့ Republican Party ရဲ့အထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကိုလူသိရှင်ကြားထုတ်နှက်ဝေဖန်လိုက်ပါတယ်။ Obama ကဲလို့လူသိများတဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းအစားထိုးပြတမ်းမှုကြိုးစားတဲ့ဥပဒေကိုအထက်လွှတ်တော်မှာမဲအများစုနဲ့ဆုံးဖြတ်အတည်ပြုနိုင်အောင် Mr. McConnell အနေနဲ့မလုပ်ဆောင်နိုင်ဘူးဆိုရင်တာဝန်ကနေဘေးဖက်နေတဲ့လို့ဆိုပြီးတော့သမ္မတထရမ့်ကပြောဆိုလိုက်တာပါ
။ I'm very disappointed in Mitch. But if he gets these bills passed, I'll be very happy with it and I'll be the first to admit it. But honestly,
မစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်သိစိတ်ပြတ်မိပါတယ်။ဥပဒေမူကြမ်းတွေအတူပြတ်ထားနိုင်အောင်သူလုံနိုင်ရင်တော့သိဝမ်းသာစရာပေါ့ဗျာ။ပထမဆုံးဝမ်းသာစကားပြောတဲ့သူဟာကျွန်တော်ဖြစ်ပါလိမ့်မယ်။ပူပူလင်းလင်းပြောရရင်ဥပမာကဲချမ်းမရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးပြဋ္ဌာန်းဖို့ကိစ္စဟာကျွန်တော်သမ္မတတာဝန်စယူတဲ့ပထမနေ့ဒါမှမဟုတ်ရင်လည်းပထမဆုံးသတင်းပတ်ထဲမှာကိုပဲလုံနိုင်တဲ့ကိစ္စဖြစ်တင်တာပါ။ဒီဥပဒေအကြောင်းကို9နှစ်လုံးလုံးကြားခဲ့ရပြီပါပြီ။ဒါကိုဖျက်သိမ်းပြီးတော့အစားထိုးပြဋ္ဌာန်းသင့်ပါပြီလို့သမ္မတထရမ့်ကပြောဆိုသွားတာပါ။မစ္စတာမက်ခေါနေကတော့ဒီသမ္မတရဲ့အလွန်အကျွံတွက်ဆမျှော်လင့်မှုတွေနဲ့ဥပဒေပြုရေးရာညှိနှိုင်းဆောင်ရွက်မှုတွေမှာအထွေအကျုံနှဲပါတာတွေကိုပြစ်ပယ်ထားလို့မရဘူးလို့ကန်တကီပြည်နယ်မှာရှိတဲ့သူ့ရဲ့မဲဆန္ဒရှင်တွေကိုတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
။ Syria, Yemen နဲ့ Haiti နိုင်ငံမှာစစ်ပွဲနဲ့ဆင်းရဲမွေးတည်မှုကနေလွတ်မြောက်ဖို့အတွက် American ပြည်ထောင်စုမှာအခြေချဖို့ထွက်ပြေးလာကြတဲ့သူတွေဟာ American အစိုးရတဲ့လူဝင်မှုမူဝါဒကြောင့်ကနေဒါနိုင်ငံမှာဘဝတည်ဆောက်ဖို့အတွက်စွန့်ပြီးတော့ထွက်လာနေကြပါတယ်။ဇူလိုင်လအတွင်းခိုလုံငွေရှောက်ထားတဲ့သူဟာ1500လောက်ရှိတယ်လို့ရှိပြီးတော့ဂျွန်လာက81ယောက်ထပ်ပူများတယ်လို့ကနေဒါအာနာပိုင်တွေကပြောပါတယ်။တခါတရံမှာတက္ကစီတွေကနေဆက်အထိလူတွေကိုတယ်လာကြပြီးတော့တချို့လူတွေလည်းလမ်းမှာဆင်းပြီးအိတ်ဆွဲပြီးတော့ရှောက်လာကြတာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်အဖြစ်အလိုလျောက်လက်ခံတာမဟုတ်ပါဘူး။လူမှုကွန်ရက်တွေပေါ်မှာဘာတွေကိုပဲတွေ့ရကျွန်တော်တို့အနေနဲ့ဒီကိစ္စကိုရှင်းရှင်းလင်းလင်းပြောလိုပါတယ်။နေဆက်ကိုဖျက်လာတာနဲ့ဒီနိုင်ငံမှာအလိုလျောက်နေထိုင်ခွင့်ရပြီးသားဖြစ်မယ်လို့အမမခံနိုင်ပါဘူးလို့ကနေဒါလွှတ်တော်အမတ်ဦးကပြောပါတယ်။ဒုက္ခသည်အဖြစ်လက်ခံမခံဆိုတာကတော့လူတူတယောက်ချင်းစီရဲ့အခြေအနေကိုမူတည်တယ်လို့ကနေဒါအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view American တန်ကနေတောက်ကြနေညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်မဟာဗျူဟာကျတဲ့တောင်တရုတ်ပင်လယ်ပြင်တဲကတရုတ်ရဲ့လူလုံချုံတစ်ခုအနီးမှာ American စစ်သည်မော်ဒစင်ဖြတ်တန်းသွားခဲ့ပြီးတဲ့နောက်ဒီကိစ္စကိုလုံးဝမကျေနပ်တဲ့အကြောင်းတရုတ်အစိုးရကဒီကနေ့ထုတ်ဖော်ပြောဆိုလိုက်ပါတယ် American USS John S. McCain စစ်သည်မော်ဟာတရုတ်ဥပဒေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ပြီးတော့ဒီတရုတ်အစိုးရရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိပါတဲ့အချိန်ထဲမှာရှေ့လမ်းမှာတာဝန်ကျနေကြတဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့ဒီနိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဖြတ်တန်းသွားတဲ့သင်္ဘောဟာအမေရိကန်စစ်သင်္ဘောဖြစ်တဲ့ဆိုရာကိုတရုတ်ရေတပ်ကတည်တာနဲ့သတိပေးပြီးတော့နှစ်ထုတ်ခဲ့တယ်လို့လည်းပြောခွင့်ရကပြောပါရယ်အမေရိကန်ဖြတ်သင်္ဘောဟာမစ်ချီဖ်တနာကြောက်တန်းကနေရေပိုင်6မိုင်အကွာလောက်မှာဖြတ်တန်းသွားခဲ့ပြီးတော့တဟာနိုင်ငံကရေပိုင်နဲ့အတွင်လွတ်လပ်စွာရေချောင်းသွားလာမှုဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအဖြစ်လှုပ်ဆောင်တာဖြစ်တယ်လို့အမည်မဖော်လို့တဲ့အမေရိကန်ရေတပ်အရာရှိတဦးကပြောပါရယ်အခုလိုလွတ်လပ်စွာရေချောင်းသွားလာရေးဆောင်ရွက်ချက်ကိုအမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတတာဝန်ဆပြီးတော့ယူတဲ့ဇန်နဝါရီလကစလို့လှုပ်ဆောင်လာခဲ့တာမှာဒီကြိမ်ဟာတတိယအကြိမ်ဖြစ်ပါတယ်။အမေရိကန်စစ်တပ်အနေနဲ့နိုင်ငံတကာဥပဒေနဲ့အညီလွတ်လပ်စွာရေချောင်းလေချောင်းသွားလာမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အမေရိကန်ဆူရယာရှိတွေကပြောဆိုထားပါတယ်။တောက်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံကတော့အခုလိုသွားလာမှုတွေကိုမကြာခဏကန့်ကွက်လေးရှိပါတယ်ရှင်။
တရုတ်နိုင်ငံလေပိုင်းကရှန်ရှိပြည်နယ်မှာတောက်ကြနေကဘတ်စကားတိုက်မှုကြောင့်36ယောက်ထပ်မံနေသေဆုံးပြီးတော့73ယောက်ဒဏ်ရာရသွားတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသွားတဲ့သူတွေကိုဆေးရုံကိုပို့ဆောင်လိုက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ရင်တိုက်မှုအပေါ်စုံစမ်းစစ်ဆေးတာတွေကိုဆက်လက်လုပ်ဆောင်နေကြပါတယ်။ဘတ်စကားဟာစီချွန်ပြည်နယ်မြို့တော်ချန်တူးကနေဟိနန်ပြည်နယ်လျော်ရန်မြို့ကိုဂျာတာရီနေညာကထွက်ခွာလာခဲ့တာပါ။တကောင်ကြော်ပြီးတိတ်မကြခင်မှာအဲ့ဒီအဝေးပြေးဘတ်စကားဟာရှန်ဟန်ဆောင်မြန်လန်းပေါ်ကကင်လင်းလိုင်ကောင်းနေရန်ကိုဝင်တိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရှင်းဟွာသတင်းအေဂျင်စီကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတော့ရင်တိုက်မှုကြောင့်ဘတ်စကားရဲ့ရှေ့ခေါင်းပိုင်းတစ်ခုလုံးအတွင်းကိုဝင်သွားတယ်လို့တွေ့ရပါတယ်။ဘတ်စကားဟာလိုင်ကောင်းတွင်မှဖြစ်တာလားဒါမှမဟုတ်အပြင်မှာဖြစ်တာလားဆိုတာကတော့ကွဲကွဲပြားပြားမသိရသေးပါဘူး။တရုတ်နိုင်ငံမှာကားတွေဟာအချိန်များတာနဲ့မစင်မချင်းမောင်းတဲ့ကားမောင်းတဲ့သူတွေကြောင့်အမြန်လမ်းတွေပေါ်မှာရင်တိုက်မှုတွေမကြာခဏဆိုးသလိုဖြစ်လေရှိပါတယ်။ပြီးခဲ့တဲ့လကပဲတရုတ်နိုင်ငံမြောက်ပိုင်းဟေဘီပြည်နယ်ကအမြန်လမ်းပေါ်မှာခီးတဲ့19ယောက်တင်ဆောင်လာတဲ့ဘတ်စကားနဲ့ကားတစ်စင်းတိုက်မိပြီးတော့17ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့ပါတယ်။ဒါ့အပြင်မတ်လတုန်းကလည်းယူနန်ပြည်နယ်မှာဘတ်စကားနဲ့ဘီလက်မီကားတိုက်မိပြီး10ယောက်သေဆုံးပြီးတော့38ယောက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
။အ အာဖဂန်နစ္စတန်နိုင်ငံအရှိပိုင်းနန်ဂါဟာပြည်နယ်မှာအစွန်ပြန်လှရှာမှုတံပြန်ချေမှုရေးနိုင်ငံတကာတပ်ဖွဲ့တွေရဲ့ညလုံးပေါက်လေးချောင်းတိုက်ခိုက်မှုတွေအတွင်းအရက်သား16ဦးထဲမှနေသေဆုံးပြီးတော့ဒီအထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့အာဖဂန်ဆူရအရာရှိတွေကပြောပါရယ်ဒီလေးချောင်းတိုက်ခိုက်မှုအတွင်းတနေရာမှာအရက်သားတွေပါတဲ့ကားတစ်စီးကိုထိမှန်ခဲ့ပြီးတော့နောက်တနေရာမှာတော့အရက်သားတစုကိုထိမှန်ခဲ့တာဖြစ်တယ်လို့ဟက်စကာမီနာခရိုင်ထိတ်တန့်အုပ်ချုပ်ရေးမှူးဆက်စဝါလီက VW ကိုဒီကနေ့ပြောပါရယ်ကားထဲမှာပါတဲ့မိသားစုတစုတည်းကလူ၈ယောက်သေဆုံးခဲ့တဲ့အကြောင်းသူကပြောပါရယ်အခုဖြစ်ရဲ့ဒီဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့တင့်တော်တဲ့အချိန်မှာထုတ်ပြန်ပေးသွားမယ်အကြောင်းနေတိုးမဟာမိတ်တပ်ဖွဲ့ရဲ့အရေးပေါ်ထောက်ပံ့ရေးလုပ်ငန်းအဖွဲ့ပြောခွင့်ရတဲ့ဦးက VOE ကိုပြောပါရယ်နိုင်ငံတကာတပ်ဖွဲ့တွေရဲ့လေကြောင်းအကူနဲ့အာဖဂန်တပ်ဖွဲ့တွေဟာအဲ့ဒီဒေသမှာအာရက်စစ်သွေးကြွချေမှုန်းရေးထိုးစစ်ဆင်နေတာဖြစ်တဲ့ဆိုတော့ဒေသဆိုင်ရာလုံခြုံရေးအရာရှိတွေကအထူးပြောဆိုထားပါရယ်နဂါဟာပြည်နယ်ကခရိုင်တချို့မှာအရက်စစ်သွေးကြွတွေကိုချေမှုန်းနိုင်ခဲ့တယ်လို့လည်းအမေရိကန်နဲ့အာဖဂန်အစိုးရအရာရှိတွေကပြောပါရယ်အာဖဂနစ္စတန်နိုင်ငံမှာလက်နက်ကင်ပြိပက္ခတွေကြောင့်2019ခုနှစ်အစပိုင်းကစလို့တေဆုံးသူအရက်သား1900ကျော်ရှိပြီးဒဏ်ရာရသူတွေလည်းအများအပြားရှိတဲ့အကြောင်းအရက်သားထိခိုက်သေဆုံးမှုတွေကိုစီးရင်ကောက်ယူတဲ့ကုလသမဂ္ဂအစည်းအဝေးမှာဖော်ပြထားပါရယ်ရှင်
ကင်ညာနိုင်ငံမှာလက်ရှိသမ္မတဦးဟူရူကင်ညက်တာနဲ့အတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်ဂါတို့အကြိတ်နဲ့ရှင်ပြန်ခဲ့ကြတဲ့အင်္ဂါနေ့ကသမ္မတရွေးကောက်ပွဲကနေတရားဝင်မဲရလက်တွေကိုဒီကနေ့ထုတ်ပြန်ဖို့ရှိနေတာကြောင့်မဲဆန္ဒရှင်ပြည်သူတွေစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်မဲဆန္ဒနဲ့190ကမဲစင်းဖောင်190နဲ့မဲယုံပေါင်း4883ယုံကမဲစင်းဖောင်1000လောက်ကိုလက်ခံရယူဖို့စောင့်နေရတဲ့အကြောင်းရွေးကောက်ပွဲရာရှိတွေကကြာသပတေးနေ့မှာပြောပါရဲနောက်ဆုံးအပိသက်စီးစစ်နေတဲ့အဆင့်ရောက်နေပါပြီလို့ကင်ညာနိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့နေမီဆန်ယာကော်မရှင်ဥက္ကဋ္ဌဝါဖူလာချာဘူကာတီကကြာသပတေးနေ့မှာပြောပါရဲဩဂတ်လ17ရက်နေ့နေ့လယ်12နာရီနောက်ဆုံးထားပြီးမဲစင်းတွေအားလုံးကိုလက်ခံရရှိမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါရဲအဲ့ဒီနောက်ရွေးကောက်ပွဲမှာအနိုင်ရသူကိုအမြန်ဆုံးကြေညာပေးလိမ့်မယ်လို့မျှော်လင့်ရပါတယ်ရွေးကောက်ပွဲကော်မရှင်ကအစောပိုင်းထုတ်ပြန်ထားတဲ့ဒေသလိုက်မဲရီတွက်မှုအရာကတော့လက်ရှိသမ္မတကင်ညက်တက်ကအတိုက်ခံခေါင်းဆောင်အိုဒင်ဂါထက်6မှတ်အသာရနေပါတယ်အတိုက်ခံခေါင်းဆောင်ကတော့ဒီရလက်တွေကိုလက်မခံပါဘူးခင်ဗျာ
သောကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွေနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင်မြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာပြည်ရင်းစစ်မီးကိုငြိမ်သက်နိုင်ဖို့ကအရေးတကြီးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းမှန်ကန်တဲ့နည်းလမ်းကိုသာအသုံးပြုဖို့လိုအပ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒါအပြင်ဒီမိုကရေစီစနစ်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူတစ်ရက်လုံးပါဝင်ဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းပြောသွားပါတယ်။အပြည့်အစုံကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းဒီမိုကရေစီပြည်ဝရရှိရေးအတွက်အသွင်ကူးပြောင်းရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာပြည်တွင်းငြိမ်းချမ်းရေးရရှိရေးကပထမဦးဆုံးအရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်
။ကျမကတော့ပထမဦးဆုံးအရေးကြီးတဲ့ငြိမ်းချမ်းရေးကိစ္စကိုပြောချင်ပါတယ်။ကျမတို့ပြောင်းလဲတာမှာပြည်တွင်းစစ်ဖြစ်ပွားနေတဲ့လွတ်လပ်ရေးရစဉ်ကစပြီးတော့ပြည်တွင်းစစ်မီးတွေမငြိမ်းနိုင်တဲ့ကျမတို့နိုင်ငံမှာငင်းကြရေးရအောင်လုပ်ဖို့ဆိုတော့ပထမဦးဆုံးအရေးကြီးဆုံးကိစ္စလည်းဖြစ်ပါတယ်ကျမတို့ရဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဆိုလို့ရှိရင်တချို့ကနေပြီးတော့ဖွံ့ဖြိုးရတာအရေးကြီးတယ်ဖွံ့ဖြိုးရလို့ရှိရင်အလိုလိုငင်းကြရေးရမယ်လို့ပြောတဲ့ပုံစံတွေရှိပါတယ်ဒါဒီအမြင်ကိုကျမသဘောမတူပါဘူးငင်းကြရေးနဲ့ဖွံ့ဖြိုးရဟာခွဲပြီးတော့ကြည့်လို့မရပါဘူးငင်းကြရေးမရလို့ရှိရင်ဖွံ့ဖြိုးရဆိုတာလည်းတည်တန်းခံမြဲနိုင်မှာမဟုတ်ပါဘူးဖွံ့ဖြိုးရေးမရှိလို့ရှိလို့ရှိရင်ငြိမ်းချမ်းရေးဟာလည်းတည်တံ့ခံမြဲနိုင်မှာမဟုတ်ပါဘူးဒီနှစ်ခုဟာနှစ်ခုစလုံးအတွက်ကျမတို့စူးစမ်းဖို့လိုပါတယ်ဒါကြောင့်ကျမတို့ဟာဒီနိုင်ငံမှာပြည်တွင်းစစ်ငြိမ်းသွားဖို့ဆိုတာကိုဦးစားပေးပြီးတော့ဆောင်ရွက်နေတာပါငြိမ်းပြည်တွင်းစစ်ငြိမ်းဖို့လှုပ်ထာနေတစ်ချိန်တည်းမှာပဲကျမတို့ရဲ့တိုင်းရင်းသားပြည်သူပြည်သားများအားလုံးဖွံ့ဖြိုးတွတ်တက်ဖို့လည်းစူးစမ်းနေတာဖြစ်ပါတယ်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသက်ဆွေးနွေးပွဲ Forum on Myanmar Democratic Transition အခမ်းအနားအဖွဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်ကြီးတွေပါဝင်ဆောင်ရွက်ခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ကြောင်းလည်းပြောဆိုသွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာမန်ကန်နဲ့နီလန်အပြင်ဂုံတိတ်ခါရှိရှိနဲ့လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါရယ်။
ပန်းတိုင်တစ်ခုဆိုတာပန်းတိုင်ကိုပဲကြည့်လို့မဖြစ်ပါဘူးပန်းတိုင်ကိုသွားတဲ့လမ်းကလည်းမှန်မှုလိုပါတယ်တချို့ကဆိုလို့ရှိရင်ပန်းတိုင်ရောက်ရင်ပြီးရောဘယ်သူနီးနဲ့သွားဘယ်လူနီးနဲ့သွားသွားဆိုပြီးတော့ဒီလိုမြင်ကြပါတယ်ကျမကတော့ဒီလိုမမြင်ပါဘူးဒီပန်းတိုင်ကိုသွားတဲ့လမ်းမှာသွားပုံသွားနေမမှန်လို့ရှိရင်ပန်းတိုင်ကိုရောက်သွားတဲ့ခါကျရင်ကိုမျောမှန်းတယ်လို့မဖြစ်တတ်ပါဘူးဒီပန်းတိုင်ကိုကပုံပြက်ပန်းပြက်ဂုံတိတ်ခါမဲ့ဖြစ်သွားနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ရောက်အောင်လာတဲ့လမ်းကဂုံတိတ်ခါမဲ့ခဲ့လို့ဆိုလို့ရှိရင်ဒီလိုပဲဖြစ်မှာပဲ။ဒါကြောင့်ပန်းတိုင်ရအောင်လုပ်တဲ့နီလာနေရာလဲမှန်ကန်မှုလို့တယ်တိတ်ခါရှိဖို့လို့တယ်။ကျမတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာရည်ရွယ်ချက်မှန်တယ်လို့လုပ်ပုံလုံးနည်းလမ်းစဉ်ကလဲမှန်မှုဟာအင်တာမအရေးကြီးပါတယ်။အများပြောလို့ရှိပါတယ်။ကိုယ်ပိုင်အစိုးရဟာမလုံလောက်ဘူး။ကောင်းတဲ့အစိုးရဖြစ်ဖို့လို့တယ်ဆိုတာပါ။
ဒီမိုကရေစီထူထောင်တဲ့ဆိုတာယဉ်ကျေးမှုတစ်ခုကိုထူထောင်တာဖြစ်ပြီးဒီမိုကရေစီယဉ်ကျေးမှုဆိုတာဟာလည်းပြည်သူတွေကနေစတာဖြစ်တဲ့အတွက်ဒီမိုကရေစီထူထောင်တဲ့နေရာမှာပြည်သူတွေအားလုံးပါဝင်ဖို့ကအင်မတန်မှအရေးကြီးတဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါရယ်မြန်မာနိုင်ငံအတွင်းတည်ငြိမ်ရေးဒီမိုကရေစီစနစ်အပြည့်အမြင့်တွေရေးအတွက်ကြိုးပမ်းတဲ့နေရာမှာစီးပွားရေးနိုင်ငံရေးလူမှုရေးပါဝင်နိုင်ငံတွင်းမှာရှိတဲ့ပြည်ထနာပေါင်းစုံဘက်ကနေကြီးဖို့လိုပြီးကိုလိုချင်းတဲ့တစ်ဖက်သေးကိုပဲဦးစားပေးပြီးကြီးလို့မရတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါရယ်။ဒါအပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်စီးပွားရေးပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာလည်းလွယ်ကူတဲ့ကိစ္စတစ်ခုမဟုတ်ဘူးလို့လည်းသူကထက်သွင်းပြောဆိုသွားပါရယ်။ဒီမိုကရေစီစနစ်အတွင်းမှာအမြင်မတူညီမှုတွေရှိနေနိုင်ပေမဲ့လည်းတဦးနဲ့တဦးအပြန်အလှန်လေးစားပြီးညီညွတ်မှုရှိဖို့ဟာလည်းအရေးကြီးကြောင်းလည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်။အခုကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲမှာစစ်ဘက်အုပ်ချုပ်မှုမှအရက်ဘက်အုပ်ချုပ်ရေးသို့ဗဟိုဦးစီးစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှသည်ငြိမ်းချမ်းရေးစီသို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာဖြစ်ပါတယ်ဆွေးနွေးပွဲကိုပင်တိုင်ဆွေးနွေးကြတဲ့သူတွေကတော့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးဗေဂရမ်မစ်စရီYangon Heritage Trust Yangon မြို့ပြအမွေအနှစ်စောင့်ရှောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာသက်မြင့်ဦးနဲ့ Yangon Stock Exchange မှာအများပိုင်ကုမ္ပဏီတစ်ခုဖြစ်တဲ့ FMI ရဲ့ဥက္ကဋ္ဌ Mr. Sachband ကိုပါဝင်ဆွေးနွေးကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့အခုလိုမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲကိုပြုလုပ်တာဟာတင့်တော်တဲ့ဆွေးနွေးပွဲတရားဖြစ်ကြောင်းနဲ့ဆွေးနွေးပွဲကနေလက်တွေ့ကြတဲ့အဖြေကိုရှာကြဖို့ကိုလည်းတိုက်တွန်းပြောဆိုသွားပါတယ်ရှင်။
ရှာဖောင်ပြပြခဲ့တာပါရှင်အခုတခါတော့အပြစ်ရဆဲနိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့တဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFCC ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ရဲ့6ကြိမ်မြောက်အစည်းအဝေးကို2ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာ DPN ဘက်ကတင်ပြထားတဲ့အချက်၈ချက်ထဲက၄ချက်ကိုသဘောတူညီချက်ရခဲ့တဲ့အကြောင်းနဲ့နှစ်ဖက်အပြန့်အလှန်ယုံကြည်မှုပုံမှန်မြင့်တက်လာနေတဲ့အကြောင်း UNFC ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်ကျန်တဲ့အချက်၄ချက်ကိုလည်းဆက်လက်ဆွေးနွေးသွားမယ့်အကြောင်းအစုံလင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဒီဆွေးနွေးပွဲမှာ UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ကိုထပ်မံညှိနှိုင်းခဲ့ပြီးဆွေးနွေးပွဲကရရှိလာတဲ့သဘောတူညီမှုအခြေအနေကို DPN ရဲ့ဒုတိယအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကအခုလိုပြောပါတယ
်ဆွေးနွေးပွဲသဘောတူညီချက်တစ်ကနေလေးကတော့ဟိုသဘောတူညီချက်ရလို့ပြောရမယ်ဒီ968ကကျွန်တော်တို့ဒီအခြေလေးဆွေးနွေးတဲ့အတိုင်းကောင်းတယ်ညှိနှိုင်းလို့ရတယ်နောက်ပြီးတော့ဒါပေမဲ့တကယ် policy တွေနဲ့ပတ်သက်တယ်ဆိုတော့အသက်ဆိုင်ရာထိပ်သီးခေါင်းဆောင်တွေကိုပြန်အဖွဲ့အစည်းတွေကိုပြန်တင်ပြမယ်ဒါကိုကျွန်တော်တို့ရှိလာပထမပတ်မှာပေါ့နော်ပြန်ပြီးတွေးဖို့ပြန်ချိန်ထားတယ်ခင်ဗျ
ဒီနေ့ဆွေးနွေးပွဲပြီးဆုံးချိန်မှာနှစ်ဖက်ယုံကြည်မှုတွေဟာပြန်လည်ကောင်းမွန်လာတယ်လို့သုံးသပ်မိကြောင်းနိုင်အောင်မငေးကပြောပါတယ်
။ဟိုအများကြီးကောင်းလာတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တက်ကနေလေးထိဟိုတည်ပြုချက်ရလောက်အောင်ဟိုဆွေးနွေးပွဲကကောင်းလာတယ်လေ။968ကလည်းကျွန်တော်တို့အခြေလက်ညှိနှိုင်းတော့ဒီသူတူညီမှုပေါ့နော်။တူညီမှုဟိုတခုရတယ်တော့ဆိုတော့ဒါဆွေးနွေးပွဲတော့အတော်လေးအောင်မြင်တဲ့ဆွေးနွေးပွဲတစ်ခုဖြစ်လာတော့ဖြစ်နေပါ့။
နောက်လပထမပတ်အတွင်းနှစ်ဖက်တရားဝင်ဆွေးနွေးပွဲတွေမစတင်မီအချိန်မှာအလွတ်ဆွေးနွေးပွဲတွေကျင်းပပြီးညှိနှိုင်းသွားဖို့ရှိကြောင်းလည်းပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကတော့ဒီနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာအခုလိုသုံးသပ်ပါတယ်
။ဒီနေ့စီရေးပြီးမှရုပ်တင်မှုရပါတယ်ခင်ဗျ။ပထမရက်မှာတော့ဆွေးနွေးရင်းနဲ့မနေ့ကမှဆက်ဆွေးနွေးမယ်ဆိုပြီးကျွန်တော်မနေ့ကနားလိုက်ကြပါတယ်။ဒီနေ့မနေ့စီရေးမစခင်နဲ့ကျွန်တော်ကြိုတင်ပြီးတော့အရင်တွေ့လိုက်ကြပါတယ်။အလွတ်သဘောပြောကြပြီးမှစီရေးစပါတယ်။ဆက်လိုက်တဲ့အချိန်မှာအစည်းအဝေးအမှန်ကောက်ပါပါခင်ဗျာ။ဒီနေ့ကတော့ငါးအနေနဲ့ရှစ်ချီကိုကျွန်တော်တို့ဆွေးနွေးလိုက်တဲ့အချိန်မှာဟိုနှစ်ဖက်ညှိနှိုင်းလိုက်တာ ကျွန်တော်တို့ဟို level လောက်မှာဆုံးဖြတ်လို့မရတဲ့ကိစ္စတွေကိုကျွန်တော်တို့ညင်းတဲ့ level ကိုတင်ပြပေးဖို့အတွက်ကျွန်တော်တို့သဘောတူညီပြီးတော့စီဝေးဆုံးသတ်လိုက်ပါတယ
်။ UNFC ကအဆိုပြုထားတဲ့အချက်၈ချက်မှာသဘောတူညီချက်ရရှိတဲ့ဆိုတဲ့ပထမအချက်၄ချက်ကအဆိုအနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင့်စတင်ကြီးညာဖို့ပင်လုံစိတ်တတ်တဲ့အညီ Federal ပြည်ထောင်စုကိုတည်ဆောက်ဖို့အဆိုရလွှတ်တော်နဲ့တက်မတော်ကိုယ်စားလှယ်တွေကတစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတစုပါဝင်တဲ့သုံးဖွဲ့ဆိုင်ဆွေးနွေးပွဲကျင်းပဖို့21ရာစုပင်လုံကထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းဖို့စတာတွေပါဝင်တာဖြစ်ပါတယ်ဆွေးနွေးညှိနှိုင်းဖို့ကြံရှိနေတဲ့အချက်တွေမှာတော့အပြစ်ခတ်ရစေးရေးဆိုင်ရာစည်းမျဉ်းတပ်ပိုင်းဆိုင်ရာကျင့်ဝတ်စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးအပြစ်ခတ်ရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမှနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ရေးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးမပြေလည်တာတွေရှိရင်နိုင်ငံတကာကဥပဒေပညာရှင်တွေပါဝင်တဲ့ဖြန့်ဖြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုရယူရေးအကြီးစားတရားစာတထုတ်လုပ်မှုစီမံကိန်းတွေကိုဒေသခံပြည်သူသက်ဆိုင်ရာတိုင်းသားလက်နက်ကိုင်အဖွဲ့စရရီနဲ့ညှိနှိုင်းပြီးနိုင်ငံတကာလှုပ်ထုံးလုံနီးနဲ့အညီဆောင်ရွက်ရေးစရာတွေပါဝင်တာဖြစ်ပါတယ်။ဒီတင်ပြချက်၈ချက်ကိုနှစ်ဖက်သဘောတူညီချက်ရရင်အချက်၉အနေနဲ့ NCA ကိုလက်မှတ်ရေးထိုးမှာဖြစ်ကြောင်းပါရှိတာဖြစ်ပါတယ်။စက်တမအချိန်ဆွေးနွေးပွဲစတင်ချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က UNFC အနေနဲ့ NCA ကိုလက်မှတ်ရေးထိုးပြီးဒီနှစ်ကုန်လောက်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအကြိမ်စည်းဝေးကိုတက်ရောက်မယ်လို့ယုံကြည်ကြောင်းကိုငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတဆင့်သတင်းစကားပါခဲ့ပါတယ်ဒီနှစ်မလာဆန်းကဒေါ်ဆန်းစုကြည်နဲ့ DPN အဖွဲ့နေပြည်တော်မှာဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်မှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ရန်ကုန်မြို့မှာဆွေးနွေးပြီးချိန်ကတော့ UNFC ကတင်ပြတဲ့အချက်၈ချက်ကိုမူအားဖြင့်သဘောတူညီချက်ရရှိကြောင်းထုတ်ပြန်ကြေညာထားပါတယ် UNFC အဖွဲ့ဝင်တွေဟာပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်စည်းဝေးကိုတက်ရောက်လိမ့်မယ်လို့အစိုးရဘက်ကမျှော်လင့်ခဲ့ပေမဲ့တက်ရောက်ခဲ့တာတော့မရှိခဲ့ပါဘူး
ဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါလိမ့်ရှင
်။စနေညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါလိမ့်ရှင်။ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်မြို့နယ်တွေမှာ2016ခုနှစ်နေကြားဆောင်စကန်တွေကိုတိုက်ခိုက်ခံရပြီးကလေးကထုတ်ပြန်ခဲ့တဲ့ညမထွက်ရအမိန်ပုံမှန်144ကိုနောက်ထပ်2လသက်တမ်းတိုးလိုက်ပါတယ်။အကြံဖက်မှုတွေကိုကာကွယ်တားဆီးနိုင်ဖို့အခုလိုထုတ်ပြန်တာကိုနားလည်တဲ့အကြောင်းဒေသခံလွှတ်တော်အမတ်တွေကပြောပါတယ်။အကြောင်းစုံကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဘူးသီးတောင်မောင်တော်မှာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန်ကိုနောက်ထပ်သက်တမ်း2လတိုးလိုက်ကြောင်းမြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့အမိန်နဲ့ဩဂုတ်လ9ရက်ဗုဒ္ဓဦးနေ့ကကြေညာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဘူးသီးတော်မျိုးနဲ့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ဩဂုတ်လ9ရက်နေ့ကနေပြီးတော့နော်ဘုဖို့ဘုကချက်ပြီးတော့တက်တန်းတိုးတယ်ခင်ဗျာနှစ်လပါခင်ဗျာဘူးသီးတော်မုံတော်ဆိုတဲ့ဤဒီနေရာကအကျင့်ဖက်မှုကအမြင့်ဆုံးလူရှိနေတယ်အဲ့ဒီတဲ့ကြောင့်အကျင့်ဖက်မှုကိုကာကွယ်တားဆီးနိုင်ဖို့အတွက်ဘုဖို့ထုတ်ထားတယ်လို့ကျွန်တော်တို့အဲ့လူများလေးပါတယ်ခင်ဗျာ
မောင်တော်မှာည9နာရီနေ့နောက်တနေ့မနေ့9နာရီအထိအပြင်မထွက်ကြဖို့နဲ့ဘူးသီးတော်မှာတော့ည10နာရီကနေနောက်တနေ့မနေ့9နာရီအထိညမထွက်ရအမိတ်သက်တမ်းတိုးလိုက်တာဖြစ်ပါတယ်ပုံမှန်144ညမထွက်ရအမိတ်အရာမြို့နယ်အတွင်းလမ်းမကြီးတွေအများပြည်သူသွားလာရာလမ်းတွေလမ်းသွေးလမ်းကြားအများနဲ့သက်ဆိုင်တဲ့ဘာသာရေးကျောင်းနေရာတွေမှာလူ9ဦးသို့မဟုတ်9ဦးထက်ပိုပြီးတမချိန်အတွင်းလူမစုကြဖို့ညမထွက်ကြဖို့တတိပေးထားတာပါရခိုင်ပြည်နယ်လုံခြုံရေးဟာစိုးရိမ်ပွဲအခြေအနေရှိတာကြောင့်ဆိုပြီးတမန်တော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဦးဆောင်နဲ့ခုနှစ်ဦးပါအဖွဲ့ကလည်းဩဂုတ်လ9ရက်နေ့ကသွားရောက်တွေ့ဆုံခဲ့ကြပြီး ကဝေဦးစည်းချုပ်ကလည်းရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်လူညုံရင်းအင်အားအခုထက်ပိုတိုးချပေးမယ်လို့ကတိပြုခဲ့တဲ့အတိုင်းအစိုးရတပ်ဖွဲ့ဝင်တွေဩဂုတ်လ10ရက်နေ့ကစစ်တွေ၄စိတ်ကိုဆောက်ရောက်လာကြပါတယ်ဒီတပ်ဖွဲ့ဝင်တွေဟာမောင်နှောဒေသကိုတွားရောက်ကြမှာဖြစ်ပါတယ်အခုလိုအစိုးရတပ်ကလူညုံရင်းတိုးချလာတဲ့အပေါ်ကြိုးစားကြောင်းNLD ပါတီမောင်နှောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်တန်းကြီးကပြောပါတယ
်မောင်နှောရင်ရတိတောင်ရဘူးသီးတောင်ရမစိုးရင်ရမြို့တော်မရှိပါဘူးစိုးရင်ရပါတယ်အဲ့ဒီနေရာတွေကကြောင်တွေကများတယ်နောက်ပြီးလို့ရှိရင်နေရာတိုင်းနေရာတိုင်းမှာလည်းအစိုးအစိုးတွေကလည်းအများကြီးရှိတယ်အဲ့ဒီတော့ခြားတဲ့လူစိုးရင်ကလည်းနည်းတယ်ဆိုလို့ရှိရင်သူကလည်းဖတ်ပြီးခြားရဖို့နေနေပေါ့နော်လက်ရှိရှိမှာလုပ်တဲ့အရာတွေပေါ့
ဘူးသီးတော်မောင်နှောဒေသမှာမြန်မာတမတော်ကအခုလိုလုံခြုံရေးတိုးချတာကိုကြိုးစားပေမဲ့ဒေသခံပြည်သူတွေရဲ့လုံခြုံရေးကိုအမှန်တကယ်အကာအကွယ်ပေးဖို့တော့လိုကြောင်း ANP ပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါရစေ
။၂၀၁၀ခုနှစ်တည်းကကျွန်တော်ကအကြံဖတ်မှုကိုဖန်တားခဲ့ရခဲ့တယ်။၂၀၁၀ချောင်းမှလည်းဒေသခံတွေခိုင်းမျိုးလူစုတွေကထွက်ပြေးခဲ့ရတဲ့အခြေအနေတွေရှိနေတယ်။အဲဒီမှာလုံခြုံရေးထက်တိုးရဲဆိုတော့တော့တော့ပေါ့။ဒါပေမဲ့အဲဒီလုံခြုံရေးတွေကပါကျွန်တော်တို့ပြည်သူလူထုကိုကောက်ဝင်နိုင်ခွင့်ရှိဖို့လိုပါတယ်။အခုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်ရေးရလုပ်ပေးခွင့်ကဘာမှရှိဘူး။မိသားစုရေးတွေကပြည်သူလူထုကိုကောက်ဝင်ပေးနိုင်တဲ့အခြေအနေမရှိဘူး။လူတို့မှလုပ်ပေးခွင့်မရှိဘူး။အဲ၊ကိုင်းကြီးဖြစ်စဉ်မှာလည်းကျွန်တော်တို့တင်းတူပြီးတော့ပေးခဲ့တယ်။ပေးခဲ့တော့လည်းကိုင်းကြီးမှ6ယောက်ကတည်းပေးခဲ့ရတယ်ခင်ဗျ
။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်မောင်နှောဘူးသီးတောင်ရသိတောင်ပါဝင်တဲ့မေယူတောင်ကျော်ဒေသမှာအကြမ်းဖက်သမားတွေခိုးအောင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်မှုအရရောဩဂုတ်လ3ရက်နေ့ကမောင်နှောမြို့နယ်ကိုင်းကြီးကျွရွာမှာမြို့တိုင်းရင်းသား10ဦးအသက်ခံခဲ့ရတဲ့ဖြစ်ရပ်တွေကြောင့်အခုလိုလုံခြုံရေးတိုးမြှင့်ပေးဖို့တောင်းဆိုလာကြတာဖြစ်ပါတယ
်။ကိုညာဝင်းအောင်ပြပြသွားတာပါရှင်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေနှာစင်ကြရမှာပါရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုနေတာတွေကိုရပ်တန့်မဲ့ပုံမရှိပါဘူး။မြောက်ကိုရီးယားဘက်ကစီအရာတိုက်ခိုက်တာတွေသာစပြီးတော့လှုပ်လာမယ်ဆိုရင်သူတို့ဘယ်လိုမှထင်မထားတဲ့အဖြစ်ပြက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။ပစိဖိတ်သမုဒ္ဒရာတွေကအမေရိကန်ပိုင်းနယ်မြေတစ်ခုဖြစ်တဲ့ Guam ကျွန်းအနီးကိုပဲထိန်တုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုခဲ့တဲ့ကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားမှာစစ်ကလုံးတွေနဲ့အပြန်အလှန်စိန်ခေါ်မှုတွေတင်းမာမှုတွေတိုးလာနေတာပါရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်တန်ဝင်တန်းအရာရှိရာပေါင်းများစွာကိုရုရှားနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တာဟာအမေရိကန်ပြည်ထောင်စုကိုငွေကြေးကုန်ကျမှုတိတိတတ်တာရောကြသွားစေမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတပူတင်ကတကယ်တော့အကူအညီပေးလိုက်တာပဲဖြစ်တယ်လို့သူကသတင်းတောက်တွေကိုချက်တာရင်းတွေကပြောပါတယ်။အင်မီရောကတော့သမ္မတရဲ့မျက်ချက်အပေါ်မှာတစုံတရာချက်ချင်းပြောဆိုတာမရှိသေးပါဘူးရှင်။မဟာဗျူဟာကျတဲ့တောင်တုပင်လယ်ပြင်ထဲကတရုတ်ရဲ့လူလုံချုံတစ်ခုအနီးမှာအမေရိကန်စစ်သင်္ဘောတစ်စီးဖြတ်တန်းခဲ့ပြီးတဲ့နောက်ဒီကိစ္စကိုလုံးဝမကျေနပ်ဘူးလို့တရုတ်ဆိုရကဒီနေ့ထုတ်ပေါ်ပြောဆိုလိုက်ပါတယ်။အမေရိကန် USS John F. McCain စစ်သင်္ဘောဟာတရုတ်ဥပဒေနဲ့နိုင်ငံတကာဥပဒေကိုချွတ်ဖောက်ပြီးတော့တရုတ်ဆိုရရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိပါတဲ့အချိန်ထဲမှာရှေ့တန်းမှာတာဝန်ကျနေကြတဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအနေရဖြစ်စေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့ကြေညာချက်ထုတ်ပြန်ပြီးတော့ပြောဆိုလိုက်တာဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနဂါဟာပြည်နယ်မှာအကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရေးနိုင်ငံတကာတပ်ဖွဲ့တွေရဲ့ညလုံးပေါက်လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာအရက်သား16ဦးထပ်မံနေသေဆုံးပြီးတော့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့အာဖဂန်ဆိုရအရာရှိတွေကပြောပါရယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းတနေရာမှာအရက်သားတွေပါတဲ့ကားတစ်စီးကိုထိမှန်ခဲ့ပြီးတော့နောက်တနေရာမှာတော့အရက်သားတစ်စီးကိုထိမှန်ခဲ့တာဖြစ်တယ်လို့ဟတ်စကန်မာမီနာခရိုင်ထိတ်တန့်အုပ်ချုပ်ရေးမှူးဆာစဝါလီကဖီဝေးကိုပြောပါရယ်ရှင်။
အကြမ်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကြီးညာပေးသွားတာပါဒီညနေအစည်းအဝေးထုတ်လို့ရမှုကရှာဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကိုပြည်ရေး internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.